ရန်ကုန်တိုင်းအတွင်းမှာ AH1N1 အမျိုးအစားတုတ်ကွေးယောဂါပိုးနဲ့သေဆုံးသူ၄ဦးရှိနေပြီးဒီယောဂါပိုးတွေတွေ့ရှိထားသူတွေနဲ့ယောဂါပိုးရှိတယ်လို့တန်တရားနဲ့စောင့်ကြည့်ထားရတဲ့လူနာတွေလည်းရှိနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ယောဂါပိုးကူးစက်မှုအခြေအနေနဲ့ထိ ंछ ုပ်ရေးဆောင်ရွက်မှုတွေကိုပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာဖြူဖြူအေးနဲ့မမေခါကဆက်သွယ်မေးမြန်းထားပါတယ
်။ဒီ H1N1 ယောဂါမြန်မာနိုင်ငံမှာစပြီးတော့ဖြစ်ပွားနေတယ်ဆိုတော့ကျမတို့လည်းဒီနေ့သေချာလေးသိရတယ်ပေါ့နော်။ကျမသိချင်တာကဒီယောဂါကလူတော်တော်များများကဝတ်တုတ်ကိုရေးဆိုပြီးတော့သိနေကြရပေါ့နော်။ဒါကဘလို့ယောဂါမျိုးလဲ။ဘယ်ကနေပြီးတော့စပြီးကူးစက်တယ်လို့ဆရာမတို့သိထားပါလဲရှင့်။
ဟုတ်တယ်ဝတ်တုတ်ကိုရေးလို့တော်တော်များများပြောနေကြပါတယ်။ဒါပေမဲ့အဲ့ဒီယောဂါရဲ့အဖြစ်ပုံကိုကြည့်မယ်ဆိုလို့ရှင့်2009ခုနှစ်တော့မက္ကဆီကိုနိုင်ငံမှာဒါစပြီးတော့ဖြစ်ခဲ့တယ်ပေါ့နော်။ဖြစ်ခဲ့ပြီးတော့အခုဖြစ်တဲ့ဟာကတော့ယာတိတုတ်ကိုပါဝတ်တုတ်ကိုမဟုတ်ဘူး။အဲ့ဒီတော့ကတော့ swine flu ဆိုပြီးတော့ဟိုပြောကြတယ်။ဒါပေမဲ့အခုတော်ရနိုင်ငံမှာဖြစ်နေတဲ့တုတ်ကွေးယောဂါမျိုးကတော့ဇာတိတုတ်ကွေးယောဂါH1N1 လို့ခေါ်တာပေါ့နော်။သူကဒီဇာတိအကိုးကြောင်းမှာဖြစ်တတ်တဲ့တုတ်ကွေးယောဂါတစ်မျိုးဖြစ်ပါတယ်။အဲကျွန်မတို့အိန္ဒိယချင်းနိုင်ငံတွေမှာလည်းဖြစ်နေတာကိုတွေ့ရပါတယ်။
အဲ့တော့ဟိုဒီကာကအရင်တုန်းကကျမတို့သိခဲ့တဲ့2009ခုနှစ်တုန်းကဖြစ်ခဲ့တဲ့လူတွေတော်တော်များသိကြတဲ့တုတ်ကွေးနဲ့များဘာများဟို꽌ပြားမှုရှိလဲနောက်ပြီးတော့ဟိုဒီကူးစက်ခံရတဲ့ယောဂါပိုးကဘလောက်စိုးရင်ရလဲဘလောက်အထိပြင်းထန်လဲပေါ့နော်အသက်အန္တရာယ်တွေစိုးရင်ရတာမျိုးရှိလားဟောဒါရဲ့ယောဂါလက္ခဏာလေးတွေလဲဆရာမအဆင်ပြေတယ်ဆိုပြောပြပေးပါရှင့်
သူ့နာမည်ကတော့အပြည့်ဆုံးကတော့ influenza A H1N1 PDN09 လို့ခေါ်တာပေါ့နော်ဒီချိန်တော့ကတော့တစ်ကမ္ဘာလုံးမှာအဲဒီ2009မက္ကဆီကိုမှာတွေ့ပြီးတော့တစ်ကမ္ဘာလုံးမှာပြန့်ထန်သွားတယ်။ပြန့်ထန်သွားပြီးတော့နောက်ပိုင်းမှာတော့ဒီဘက်မှာအာဒီတိုကွေးအနေနဲ့သူ့ကိုပြန်ပြီးသတ်မှတ်တဲ့အခါမှာညနေကို APDN09 ဆိုပြီးတော့တက်လိုက်တယ်။တက်လိုက်ပြီးတော့ဒါကိုယာဒီတိုကွေးအနေနဲ့ပဲသွားလို့ဒီပညာရှင်များသတ်မှတ်လိုက်ကြတယ်။သူကတော့တော့ကျမတို့အခုလောလောဆယ်မှာဒီဒီနေနဲ့တိုင်းဒေသကြီးတွေကနေပြီးတော့ဒီယောဂလက္ခဏာတွေပြင်းထန်ယောဂလက္ခဏာဖြစ်တဲ့လူသူပေါင်း20ကိုဒီစီလိုက်တဲ့အခါမှာပိုးခရာဆဲဥပြရပါတယ်။ဒီဆိုမှုကတော့လောလောဆယ်ဒီလေးမှုရှိသွားပါပြီ။ယောဂလက္ခဏာကြီးတုတ်ကွေးယောဂလက္ခဏာကြီးနဲ့တူတယ်။သူတော့ဒီနည်းကရာသိအောင်ဆက်ရနေလို့သွားကြဖို့လိုတယ်။အဲဒီမှာယောဂလက္ခဏာကြီးပြင်းထန်လို့ရှိရင်တော့ပြင်းထန်တယ်လို့မျိုးသက်ဆိုင်ရာအဆေးုံကြီးကိုဆွဲပြောင်းတာတို့နောက်ပြီးတော့သိစစ်တာတို့အတွေးစစ်တာတို့အဲ့ဒါမျိုးတွေကိုအောင်ရတော့မှသိရမှာဖြစ်ပါတယ
်။ဟုတ်ကဲ့။အဲ့တော့ဟိုဆင်မသိချင်တာကနောက်တစ်ခုကဒါကလေတွေကနေလူလူချင်းကူးစက်တာဆိုတော့ဒါပို့ပြီးစိုးရင်စရာများရှိနေလားရှင
်။စိုးရင်ရပါတယ်။ဒါပေမဲ့ကြောက်ဖို့တော့မလိုဘူးပေါ့နော်။အများကြောက်ဖို့တော့မလိုဘူးပေါ့နော်။လောလောဆယ်အနေထားလေ။ဘာလို့ဆိုတော့တနင်္ဂနွေလုံးမှာမှဒီမားတို့ကတန်တရားဖြစ်တာ40ကိုတွေးချစ်လိုက်တာမှ10ဦးဆိုတော့လေ။ဒါပေမဲ့ပေါ့ပေါ့ဆတ်ဆာတော့ညီဖို့မတင်ပါဘူး။
အဲ့တော့နောက်တစ်ခုကနောက်ထပ်ပေါ့နော်ဒီလိုကူးစက်မှုမဖြစ်အောင်ပေါ့နော်။အစိုးရဘက်ကဘာလို့စီစဉ်ဆောင်ရွက်နေတာမျိုးများရှိပါလဲရှင်။
အဲ့တော့ဒီနေ့တိုင်းဒေသကြီးအပြည်အမှာကုတ္တရေးဌာနစီစီကျန်းမာရေးဦးစီးဌာနတွေပူးပေါင်းပြီးတော့စေယုံကြီးတွေစစ်ပေးကန်းတွေနေဆက်ဝင်ထွက်ဂိတ်တွေအဲ့မှာတုတ်ကွေးဆန်တဲ့လက္ခဏာတွေဖြစ်ပွားနေသလားနောက်ပြီးတော့ပြင်းပြထန်တဲ့အဆုတ်ရောင်တဲ့ယောဂလက္ခဏာဖြစ်ပွားမှုကိုတောက်ချက်ကြည့်ရှုရလုပ်ငန်းတွေကိုအရင်ထပ်ပို့ပြီးတော့တုံ့ပြန်ဆောင်ရွက်ဖို့လို့အတွက်ကိုစီစဉ်ထားပါတယ်။ဟုတ
်ကဲ့
ပါ။ကျမတို့မှာ2019လောကကြီးအတွေ့အကြုံရှိပါတယ်။တွေ့ကြုံရှိတဲ့အတွက်အချိန်နဲ့တပြေးညီစိတ်ထိုးရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်။
အခုလက်ရှိဒီနိုင်ငံခြားခီးသွားတွေနဲ့ပတ်သက်ပြီးတော့ကျမတို့မြန်မာနိုင်ငံမှာလည်းနည်းနည်းလေးဒီနိုင်ငံခြားခီးသွားကိုဟိုအားပေးနေတဲ့အချိန်ဖြစ်နေတာဆိုတော့ဒီလိုဖြစ်လာတဲ့အချိန်မှာတစုံတရာကောက်ွယ်ဖို့ကိုဆရာမတို့ဘယ်လိုများစီစဉ်ထားပါလဲရှင်။အဲ့တော့နောက်တစ်ခုကကူးစက်မခံရအောင်ကျမတို့ဘယ်လိုနေထိုင်ရပါမလဲ။နောက်ဆောင်ရံရှောင်ရံလေးတွေဆင်မပြပြပေးလို့ရရင်ပြပြပေးပါအောင်။
တာမန်တုတ်ကွေးယောဂါပါပဲ။ကျမတို့တွေတော်တော်များများတုတ်ကွေးတော့ဖြစ်ကြတာပေါ့နော်။တုတ်ကွေးယောဂါလက္ခဏာတွေလည်းဒီဟာမုံမဲ၊ဆောက်ဆုံမဲ၊စားရည်ရုံမဲချနိုင်တယ်နောက်ကိုရက်တွေကြိုက်ခဲ့မယ်ပေါ့နော်ခေါင်းကြိုက်မယ်ပေါ့နော်အဲ့ဒါကြီးဖြစ်တယ်ဆိုတော့ H1N1 လို့ဘယ်အခါမှပြောနိုင်လဲဆိုတော့ PCG ရောမှာပဲပြောနိုင်မှာဖြစ်ပါတယ်အဲ့မှာကျမတို့ဆုံးမတဲ့လူတွေလည်းကြည့်လို့ရှင်နေအသက်ကြီးရဲ့အပိုင်းနေနောက်ပြီးတော့ခန္ဓာကိုယ်မှာပေါ့နော်နှလုံးရောဂါတို့စိတ်ချရောဂါတို့ဓာတ်မျိုးတွေဖြစ်နေတဲ့လူတွေအဲ့လူတွေကတော့အထူးပို့ပြီးတော့သတိထားဖို့ဖြစ်ပါတယ်ဆောင်းရံဆောင်းရံကဘယ်လိုရှိလဲဆိုအချက်၃ချက်ပဲမှတ်ဖို့ပါနံပါတ်၁ကတော့ဒီအချူလမ်းကြောင်းကနေတစ်ဆင့်ပြူးဖြစ်တဲ့ယောဂါဖြစ်တဲ့အတွက်စာချီတိုင်းထောက်ဆိုးတိုင်းပြဿနာနဲ့နှာခေါင်းကိုတည်တည်ချာချာဖုံးအုပ်ထားပါ။နောက်ပြီးတော့လက်ကိုတည်ဆက်တာနဲ့တည်တည်ချာချာဆေးပါ။ကြာခဏဆေးနိုင်အောင်ဆုံးပါ။ဒုစုလူဝေးကိုတတ်နိုင်တဲ့များရှောင်ချင်ပြီးတော့ကိုယ်ရင်မှာကိုယ်နေဆိုင်မှာဆိုတော့ပဲပြောချင်ပါတယ်။ အပြားတော့ကြီးလို့ပြင်ပေါ့နော်နောက်ပြီးတော့အသက်ရှူရတာမှာအကုန်မဟုတ်တော့ဘဲနဲ့အသက်ရှူကြလာမယ်အသက်ရှူခက်ခဲမယ်ဆိုလို့ရှိရင်ဒါကပြင်းထန်လက္ခဏာပါနောက်ခဏမမြင်ဖြစ်မယ်သတိလွတ်မယ်ဆိုလို့ရှိရင်တော့ဒါပြင်းထန်လက္ခဏာလို့သတ်မှတ်ပြီးတော့ဒီကြရာဆေးရုံဆေးရောင်ကိုချက်ချင်းသွားပြီးကုသမှုခံယူဖို့လိုပါတယ်
ဟုတ်ကဲ့ပါဆရာမအခုလိုပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာမ